မြန်မာနိုင်ငံအချင်းနောင်နေတဲ့ကနိုင်ငံရေးအချင်းသားအားလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံရေးမှလည်းတိုက်ခန့်ကောင်းဆောင်တော်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရေးဆောင်ရွက်ဖို့တောင်းဆိုကြောင်းနျူကလ িয়ার မပြန့်ပွားရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနျူကလ িয়ার ပြဿနာအတွက်လည်းစိုးရိမ်ပူပန်မိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Hillary Clinton ကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်10နိုင်ငံပါတဲ့ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဓိကကြတဲ့စိန်ခေါ်မှုတစ်ခုနဲ့ရင်ဆိုင်နေရပြီးဒီပြဿနာကိုဖြေရှင်းဖို့လိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့ဒေသရင်းလူမျိုးရေးဆိုင်ရာအစည်းအဝေး Regional Security Forum ကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဝန်ကြီး Clinton ကပြောဆိုတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကို2014ခုနှစ်အာဆီယံဥက္ကဋ္ဌတာဝန်ပေးရဖို့အတွက်ဘယ်လိုအတွေးအခေါ်နဲ့လက်ခံခွင့်ပြုမှာလဲဆိုတဲ့မေးခွန်းနဲ့အတူအဲ့ဒီလိုမြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌတာဝန်ပေးရမယ်ဆိုရင်အာဆီယံအသင်းကြီးရဲ့ဥဆောင်မှုအခမ်းကဏ္ဍနဲ့ဂုဏ်သိက္ခာပို့ပြီးတော့တိုးတက်လာမယ့်အခြေအနေရှိသလားဆိုတဲ့မေးခွန်းတွေကိုမေးမြန်းသွားခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကိုရည်ညွှန်းပြောဆိုရမှာဝန်ကြီးကလင်တန်ကရွေးချယ်ရမယ့်နည်းလမ်းကရှင်းပါတယ်။လိုအပ်တဲ့လုပ်ငန်းအဆင့်တွေကိုဆောင်ရွက်ပြီးတော့နိုင်ငံတကာအတိုင်းအဝန်ရဲ့ယုံကြည်မှုကိုယူမလား။ဒါမှမဟုတ်အခုလက်ရှိအတိုင်းပဲဆက်သွားမလားဆိုတာပါပဲလို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာတိသာထင်ရှားတဲ့တိုးတက်မှုမရှိဘဲနိုင်ငံရေးအရာရှေ့မတိုးနိုင်ဖြစ်နေတဲ့ကိစ္စတွေဟာအာဆီယံဖွဲ့ကြီးရဲ့စည်းလုံးညီညွတ်မှုနဲ့အနာဂတ်ရေးတွေကိုစိန်ခေါ်နေကြောင်းအလုံးမပါတဲ့အပြောသက်သက်ကိုနိုင်ငံတကာအတိုင်းအဝန်ကလက်မခံနိုင်ကြောင်းဝန်ကြီးကလင်တန်ကပြောဆိုပါတယ်။2014ခုနှစ်အာဆီယံဥက္ကဋ္ဌတာဝန်နဲ့ပတ်သက်လို့မြန်မာဒီမိုကရေစီအင်အားစုတွေရဲ့တုံ့ပြန်ချက်တွေထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကမြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲတွေလုပ်ဖို့လိုကြောင်းအဓိကလိုအပ်ချက်ကတွေးဆုံဆွေးနွေးရေးဖြစ်ပြီးနိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးပြီးအမှန်တကယ်ပါတီစုံစနစ်ထွန်းကားတဲ့နိုင်ငံဖြစ်လာရင်အားလုံးကလက်ခံကြမယ်လို့ထင်မြင်ကြောင်းပြောဆိုပါတယ်။မြို့သားဒီမိုကရေစီအင်အားစုပါတီကဥက္ကဋ္ဌဆွေးကတော့မြန်မာနိုင်ငံဟာအပြောင်းလဲတစ်ခုစီကိုတွားတဲ့နေရာမှာဘလောက်လှင်းလင်းမြန်မြန်နဲ့အားလုံးမျှော်လင့်ထားတဲ့အတိုင်းဖြစ်လာမလဲဆိုတာကိုစောင့်ကြည့်လေ့လာရအောင်မယ့်အနေအထားမှာရှိနေသေးပါပဲလို့ပြောဆိုပါတယ်။မြန်မာနိုင်ငံမှာမနစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအပြီးစစ်ဆိုးရကနေရတ္တအဆိုးရအသွင်ကူးပြောင်းခဲ့တယ်ဆိုပေမဲ့အဲ့ဒီအသွင်ပြောင်းမှုဆိုတာအပေါ်ယံသာပဲဖြစ်ပြီးလက်တွေမှာစစ်တပ်ကအာဏာကိုချုပ်ကင်ထားစေပဲဖြစ်တယ်လို့မြမအရေးလေးလာသူတွေကသုံးသပ်ကြပါတယ်